An iPod, a phone, and an internet communicator. An iPod, a phone. Are you getting it?
Steve Jobs ပြောတာပြန်ကြတော့မှ iPhone တစ်ချင်းဆက်လေးတွေကိုပြန်သတိရတော့တယ်မဆင်မမွေ။နောက်လက်ကင်ဖုန်းတွေနဲ့အင်တာနက်သုံးနိုင်တယ်ဆိုတာကလည်းအဲ့ဒီတုန်းကတော့အထူးတလဲကိုကြော်ညာခဲ့ရတာနော်။အခုတော့ smartphone လို့ဆိုတာနဲ့အင်တာနက်ချိတ်လို့ရတယ်ဆိုတာအထူးတလဲရှင်းပြနေစရာတော့မှမလိုတော့ဘူး။
အဲ့ရုံက Steve Jobs ပထမဆုံး iPhone ကိုပွဲမထုတ်ခင်တုန်းကတော့လက်ကင်ဖုန်းဆိုတာဖုန်းပြောဖို့တက်တက်ပဲသုံးခဲ့ကြတာကိုရှင့်အခုလိုမျိုးပုံစံမျိုးစုံအတွက်အသုံးဝင်နေတဲ့စက်မျိုးမဟုတ်သေးဘူးလေ။အဲ့မတိုင်ခင်တုန်းကအင်တာနက်သုံးလို့ရတယ်လို့ဆိုတဲ့ဖုန်းတွေတော့ရှိနေပြီးအထူးသဖြင့်တော့ BlackBerry ဖုန်းတွေပေါ့။ဒါပေမဲ့အင်တာနက်ဆိုတာထက်ကိုအထူးကရုံသုံး email ပို့ဖို့သုံးကြတာမျိုးပဲ။နောက်အဲ့ BlackBerry ဖုန်းတွေကိုသုံးနေဆိုတာကလည်းကုမ္ပဏီကြီးတွေမှာအလုပ်လုပ်ကြတဲ့သူတို့ရုပ်လုပ်ငန်းတွေမှာတာဝန်ရှိတဲ့သူတို့ပဲသုံးကြတာမျိုးလေအဲ့ဒါကြောင့်မလို့အင်တာနက်ကိုလူတိုင်းလွယ်လွယ်ကူကူသုံးနိုင်မဲ့ iPhone ဆိုပြီးတော့တကူးတကကြီးညာတာပေါ့ iPod တချင်းနှောင်းထောင်တဲ့ဆက်တွေကြတော့ဒီ2000တခုနှစ်ပါစထုတ်လိုက်တဲ့က Apple ကုမ္ပဏီဟာရှေ့ပြေးပစ္စည်းတွေကိုတီထွင်တဲ့ကုမ္ပဏီဆိုတာတာမန်လူတိုင်းအာရုံစိုက်စရာဖြစ်ခဲ့တယ်လူတိုင်း iPod ဆက်ကလေးတွေကိုလိုချင်ခဲ့ကြတာလေအဲ့ဒါကြောင့် iPod လိုတချင်းနှောင်းထောင်နိုင်မဲ့ဖုန်းပြောနိုင်မဲ့အင်တာနက်သုံးနိုင်မဲ့ဆိုပြီးတော့မှ iPhone ကို Steve Jobs ကမိတ်ဆက်ပွဲထုတ်တာပါ
iPhone မပေါ်ခင်တော့ကလက်ကင်ဖုန်းဈေးကွက်ထဲမှာအဓိကနာမည်ကြီးတာက Nokia, Motorola, Palm နဲ့ BlackBerry ပြ iPhone ပေါ်တဲ့နောက်ပိုင်းအဲ့ဒီဖုန်းတွေအတော့ကိုနောက်ကောက်ကြကြံခဲ့တယ်။ Palm ဆိုလို့ရှိရင် smartphone လုပ်ငန်းကိုလုပ်ကုန်မလုပ်တော့ဘူး။ Nokia ဆိုလဲ Microsoft နဲ့ပေါင်းပြီးတော့ iPhone ကိုပြိုင်နိုင်မဲ့ smartphone ထုတ်ဖို့ကြိုးစားခဲ့ပြီးမှမအောင်မြင်ခဲ့ဘူး။ Motorola ကိုလည်း Lenovo ကဝယ်လိုက်တယ်။ BlackBerry ဆိုလဲ smartphone တွေမထုတ်တော့ဘူးလို့မနှစ်ကပဲကြော်ညာခဲ့တယ်။ပြောရမယ်ဆိုတော့လွန်ခဲ့တဲ့7နှစ်ကျော်တုန်းကလက်ကင်ဖုန်းဈေးကွက်မှာထိတ်တန့်ရောက်ခဲ့တဲ့ကုမ္ပဏီတွေကအခုတော်တော်လေးကိုနောက်ကျကျန်ခဲ့ပြီ
။ပထမဆုံး iPhone ကို Steve Jobs ဆက်ပြီးတော့မိတ်ဆက်ခဲ့တာ7နှစ်ပြည့်အထိမှန်တဲ့ဤပညာဆောင်ပါရှင်တွေတော်တော်များများရေးကြတဲ့ထဲမှာအဲတော့ Microsoft ကုမ္ပဏီအကြီးအကဲပြောခဲ့တဲ့စကားကိုလည်းပြန်ပြီးတော့ကိုးကားကြပါရစေ။အဲ့ဒီချိန်တုန်းကဒီ Microsoft ရဲ့ CEO Steve Ballmer က$500နဲ့ရောင်းမဲ့ iPhone ကပေါက်ဖို့မလွယ်ပါဘူး။ဈေးကွက်ထဲမှာတိတိတတ်တာနေရာမရနိုင်ပါဘူးလို့ပြောခဲ့တာပါ။သူကအဲ့လိုမျိုးပြောခဲ့ပေမဲ့အခုဆိုလို့ရှိရင် iPhone ကကမ္ဘာ smartphone ဈေးကွက်မှာဒုတိယနေရာမှာရှိနေပါတယ်။ပထမ iPhone ကစပြီးတော့အခုလက်ရှိအထိစုစုပေါင်းရောင်းခဲ့ရတဲ့ iPhone အလုံးကြီးကလည်းတန်ပေါင်း1000ကျော်ရှိသွားပြီရှင့
်။ Some things people try for years never really take off then suddenly there's an explosion. Smartphones are maybe a good example of that. Been around since 96.
တစ်ခါလေကြာရင်နှစ်နှစ်ကြာအောင်မြင်ဖို့ကြိုးစားနေပေမဲ့မအောင်မြင်ပဲတစ်ချိန်မှာရုတ်တရက်ကြီးထအောင်မြင်တာမျိုးတွေရှိပါတယ်။စမတ်ဖုန်းတွေကအကောင်းဆုံးဥပမာပါ။စမတ်ဖုန်းတွေစပေါ်တာ1996ခုနှစ်ကတည်းကပါ။2000ခုနှစ်မှာ iPhone စထွက်လာတယ်။2008ခုနှစ်မှာ Google ရဲ့ Android စနစ်သုံးဖုန်းတွေထွက်လာတယ်။အဲဒီတည်းကစပြီးစမတ်ဖုန်းတွေအောင်မြင်လာခဲ့တာပါ။
smartphone တွေရဲ့အောင်မြင်မှုကို IHS Technology Company က Mobile Net Telecoms အကြီးအကဲ Director Ian Fox ကပြောပြတာပါ။
iPhone ပေါ်လာပြီးတော့စနစ်တွင်းလက်ကင်ဖုန်းလောကထဲမှာပြောင်းလဲသွားတာတွေကလည်းမနည်းဘူးဗျအဓိကတစ်ခုကတော့လက်ကင်ဖုန်းတွေမှာ cloud တွေနှိမ့်နေကြမှာမလို့တော့ iPhone ကဆက်ပြီးတော့ touch screen နည်းပညာကိုမိတ်ဆက်ခဲ့တာအခုဆိုလို့ရှိရင် smartphone အားလုံးနီးပါးက touch screen ပုံစံ design လှလှပပသေးသေးဖုန်းတွေဖြစ်ကုန်ကြပြီမဟုတ်လားမဆင်မမွေ
နောက်တစ်ခုတော့ပြောင်းလဲသွားတာတစ်ခုကတော့ internet ကိုချိတ်ဆက်နိုင်မှုပဲရှင်အခုလက်ရှိ smartphone တိုင်းမှာ internet ကိုလွယ်လွယ်သုံးနိုင်ကြတော့လမ်းသွားရင်းနဲ့လမ်းပြောင်းမှပူကြမလို့တော့ဘူးစာဖတ်ချင်တယ်ဆိုလို့ရှိရင်လေ online စာကြည့်တိုက်တွေကနေပြီးတော့ကြိုက်တဲ့စာအုပ်ကိုရွေးချယ်ပြီးတော့ဖတ်လို့ရနေပြီ။တခြားနားထောင်ချင်တဲ့ရုပ်ရှင်ကြည့်ချင်တယ်ဆိုလို့ရှိရင်လည်းကြည့်လို့ရနေပြီလေ။ဒီလက်တဝါးစာလက်ကင်ဖုန်းလေးတွေပေါ်မှာအားလုံးလုပ်လို့ရပါတယ်
။ Facebook သုံးတာလည်းထည့်ပြောအောင်လေမဆွေမမွေ smartphone တွေရဲ့နည်းပညာတိုးတက်လာတဲ့အတွက်လူတစ်ယောက်နဲ့တစ်ယောက်ဆက်သွယ်မှုပုံစံတွေကလည်းတိတ်ကိုပြောင်းလဲသွားပြီဗျ။ telephone call စကားပြောတဲ့အဆင့်ကနေပြီးတော့ရုပ်ပါမြင်နိုင်တဲ့ video call တွေလုပ်နိုင်ပါပြီ။
ပြန်တွေးကြည့်လို့ရှိရင် smartphone တွေကြောင့်မဟုတ်လို့ desktop computer အသုံးလဲအတော်ကိုနည်းသွားတယ်ရှင်။အရင်တော့ဆိုရင်ဒီ internet ကိုသုံးခြင်းနဲ့ email ပို့ခြင်းနဲ့ဆိုလို့ရှိရင် computer တွေပေါ်မှာတကူးတကသုံးကြရတာ
။ Gartner ဈေးကွက်သုံးသက်တဲ့ကုမ္ပဏီရဲ့စီးရင်ရလက်ရှိမှာတစ်ကမ္ဘာလုံးမှာသုံးနေကြတဲ့လက်ကင်ဖုန်းအရေအတွက်ကတန်း9000လောက်ရှိတယ်တဲ့။ desktop computer အလုံးကြီးကတော့တန်းပေါင်း1300လောက်ပဲရှိတယ်လို့ AP သတင်းထဲမှာရေးပါတယ်။
2008ခုနှစ်မှာ Apple က iOS 13 iPhone နဲ့ smartphone ကိုစထုတ်ပြီးတော့2008ခုနှစ်ရောက်တော့ Google ကဒီ Android smartphone စနစ်ကိုမိတ်ဆက်ခဲ့တယ်ရှင်။ပထမဆုံး Android smartphone ကတော့ HTC ကထုတ်တဲ့ Dream ဆိုတဲ့ဖုန်းမှာပြောရရင်တော့အဲ့ဒီတည်းကနေပြီးတော့ smartphone တွေကလူတွေရဲ့ဘဝထဲမှာနေရာယူလာလိုက်တာ smartphone မရှိလို့ရှိရင်ကိုယ့်အတွက်တစ်ခုခုလိုနေတယ်လို့ဖြစ်သွားတာ။အဲ့ဒါကြောင့် iPhone ကိုစပြီးမိတ်ဆက်ခဲ့တာ10နှစ်ပြည့်အထိမ်းအမှတ်နဲ့ Apple ကုမ္ပဏီကထုတ်တဲ့ကြေညာချက်ထဲမှာပြီးခဲ့တဲ့10နှစ်အတွင်းမှာကွန်ပျူတာလိုသုံးနိုင်တဲ့ smartphone တွေကိုအိတ်ဆောင်နဲ့တည်သွားနိုင်ပြီးလိုတယ်လို့သုံးလို့ရတယ်ဆိုတာကို iPhone ကစံပြလုပ်ခဲ့ပြီးပါပြီတဲ့။အဲ့ဒါအခုမှအစားပဲရှိပါသေးတယ်။အကောင်းဆုံးတွေကိုထပ်ပြီးတော့တွေးလာရပါအောင်မယ်လို့အဲ့ဒီကြေညာချက်ထဲမှာပြောထားသေးတယ်ရှင်။
ဒီကြတာကတော့လက်ကင် smartphone တွေဟာကိုယ်နဲ့မကွာရှိနေတဲ့မိတ်ဆွေလိုဖြစ်လာနေတာပဲမဆွေမမွေရဲ့တခုသိကျင်တယ်ဆိုလို့ရှိရင်ချက်ချင်းပဲ internet ပေါ်တက်ရှာလိုက်ရုံပဲ digital ကဘာကြီးကိုအိတ်ဆောင်နဲ့ထည့်ထားရတယ်လို့ပဲလို့တော့မှ Forbes magazine ကြီးရဲ့ဆောင်းပါးမှာတင်စားပြီးတော့ပြောထားသေးတယ် smartphone တွေကြောင့်တိတိကျကျပြောင်းလဲသွားတဲ့ကိစ္စတွေထဲမှာကလေးတွေကွန်ပျူတာသုံးနိုင်စွမ်းတိုးတက်လာတာကလည်းခြံထားလို့မရဘူးဗျခုခေတ်ကလေးတွေက smartphone တွေနဲ့ကြီးလာကြတာဆိုတော့ internet ရဲ့အကျိုးကိုလည်းကောင်းကောင်းသိနေကြပြီတီထွင်သူတွေကလည်းကလေးတွေဉာဏ်ရည်တိုးတက်စေမဲ့ကစားနည်းတွေမျိုးစုံကိုတီထွင်ကြတယ်။အဲဒါကြောင့်မလို့ကွန်ပျူတာအင်တာနက်ဆိုတာလူကြီးတွေမှာသုံးကြတာမျိုးမဟုတ်တော့ဘူးမဆူမမော
။ပထမဆုံး iPhone ကိုလွန်ခဲ့တဲ့10နှစ်တုန်းက Steve Jobs ကစပြီးတော့မိတ်ဆက်ခဲ့တုန်းကသူတို့2နှစ်လောက်အချိန်ယူပြီးတော့ထွင်ထားတဲ့ iPhone ကလည်းလူတွေရဲ့နေမှုထိုင်မှုကိုပါပြောင်းလဲသွားစေမဲ့လက်ကင်ဖုန်းဖြစ်ပါတယ်လို့သူကပြောခဲ့တာကိုသားညုံရဲ့
ပပောင်းဆောင်ကနေပြီးတော့နည်းပညာသင်တဲ့ iPhone ကိုတီထွင်ထားတာဖြစ်လို့အဲ့ဒီဖုန်းမှာရင်သူတို့မူပိုင်လုပ်ခဲ့တဲ့တီထွင်မှုပေါင်း200ရှိပါတယ်ဗျ။iPhone တွေကိုတီထွင်မှုကြောင့် Steve Jobs လည်းကမ္ဘာမှာကြော်ကြားသူတစ်ယောက်ဖြစ်ခဲ့ပါတယ
်။သူဥဆောင်တီထွင်ခဲ့တဲ့ iPhone တွေကြောင့်မဟုတ်လို့ Apple ကုမ္ပဏီဟာကမ္ဘာမှာအမျက်အစွန်းအများဆုံးကုမ္ပဏီတစ်ခုဖြစ်လာခဲ့ပါတယ်။လက်ရှိမှာ iPhone 7နဲ့7 Plus တို့ကိုနောက်ဆုံးထုတ်ထားပြီးတော့ iPhone အယောင်တွေကတော့တက်နေပါတယ်။ကမ္ဘာဈေးကွက်ထဲမှာလည်း Android စနစ်သုံးဖုန်းတွေအယောင်ကို iPhone ကမကျော်နိုင်သေးပါဘူး။ဒါပေမဲ့လက်ရှိ Apple CEO Tim Cook ကတော့အကောင်းဆုံးစမ်းသပ်မှုတွေမြင်လာရအောင်မှာပါလို့ပြောထားပါတယ်ရှင်။